ဒီနေ့ဒေတာသုံးဆမှုရာယီဖြတ်တောက်လိုက်တဲ့အတွက်ဒေတာခံတွေစိုးရိမ်နေကြပါတယ်။တချိန်တည်းမှာပဲမြန်မာတပ်မတော်နဲ့ရခိုင်ပြည်နယ်ကလည်းနှစ်ခိုက်တိုင်းစားလက်နက်ကိုဖွဲ့အီအီတို့အကြားတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့အစောပိုင်းမှာလည်းမြန်မာစစ်တပ်ကရေတပ်တင်မတော်တစ်စီးအတိုက်ခိုက်ခံခဲ့ရကြောင်းတပ်မတော်ကပြောဆိုထားပါတယ်။
ဟုတ်ကဲ့ပါ။ဒီကံကြီးနယ်အများဦးစစ်တွေနဲ့မောင်တော်ခရယာနယ်မှာ MPG နဲ့တယ်လီနော်အင်တာနက်ဒေတာဝန်ဆောင်မှုတွေကိုရန်စီရဲဆိုင်ဖို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားကြောင်းဖုန်းခေါ်ဆိုမှုနဲ့အက်ဆန်အက်စာသို့ဝန်ဆောင်မှုတွေကိုတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းဒေတာခံတွေကိုလက်ခံဖုံးတွေကလည်းတစ်ဆင့်မနေ့ကပဲစာရေးပေးဖို့အကြောင်းကြားခဲ့တာပ ဲ့ဆက်သွယ်မှုတွေကိုဖျက်တော့ရကြတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီရခိုင်ပြည်နယ်ခုနှစ်မြို့နယ်ပေါ့နော်အကုန်လုံးအင်တာနက်လိုင်းတွေပိတ်လိုက်ပြီအင်တာနက်လိုင်းတွေမရတော့ဘူးကျွန်တော်တို့အမောင်ဆက်ခံလိုက်ရပြီဟူပါလေအဲအဓိကတော့သူတို့တိုက်ချစ်တဲ့နေရာတွေပေါ့အခုဖြစ်နေတဲ့နေရာခုနှစ်မြို့နယ်ပေါ့နော်ပူတီတော်ပေါင်းတော်ရသေးတော်ပုံကျော်နေပြကြောက်တော်မြောက်ဦးပေါ့ဒီစစ်တေးဝိုင်းခလာကနေတခါလေးဟုတ်တာလောက်တာခင်ဗျသူတို့ကစစ်ဖြစ်တဲ့အကြောင်းအရာတွေကိုသူများတွေကိုမပြရအောင်ဒါအဲ့လိုလောက်တာလို့တော့ကျွန်တော်တို့ထင်တယ်ပေါ့နော်ဒါနဲ့ကျွန်တော်ပြည်သူလူအများကြီးတုံးနေရကဘာကြီးနဲ့အစ်စ်တွေဖြစ်လိုက်သလိုပဲဖြစ်တယ်ဒီစစ်ပြည်ကွယ်ကြီးဟာကျွန်တော်ပြည်သူအခုလို့အဖက်လောက်ထားတာဒီလိုလောက်တယ်ဆိုတာကဘာကြီးနဲ့အစ်စ်တွေဖြစ်ပြီးတော့ဖေးချပြီးမှဒီလိုလောက်တယ်လို့ကျွန်တော်ခံစားရတယ်
အင်တာနက်ဆက်သွယ်မှုတွေယာယီဆက်သောက်ဖို့ညွှန်ကြားတဲ့ဆိုတော့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကို VOA ကဆက်သွယ်ဆက်ပေးမယ်လေ။ဖုန်းလက်ခံဖြေဆိုခဲ့ခြင်းမရှိခဲ့ပါဘူး။အင်တာနက်လမ်းဆက်သောက်မှုနဲ့ပတ်သက်လို့သတ်မှတ်တော်သတင်းမှကြံစည်ဖို့အတွင်းမှုဘုံမှုချုပ်စော်မင်းထုံးကိုဆက်သွယ်ရမှာတော့မသိရှိသေးကြောင်းပြောပါရစေ။ဒီခိုင်းပြည်နယ်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေ၊စီရေလှုပ်ရှားမှုတွေ၊လူခွေရေးချိုးဖောက်မှုတွေနဲ့အင်တာနက်လူမှုကွန်ရက်တွေကလည်းပြန့်နှံ့လေ့ရှိတဲ့အတွက်ထိန်းချုပ်ဖို့ကြိုးပမ်းနဲ့လှုပ်ရှားခြင်းနဲ့လည်းယူဆနေကြပါရစေ။ဒီရက်တွင်မှာကုညီပေးရေးလုပ်ငန်းတွေလုပ်ကနေတဲ့ရခိုင်တိုင်းဒေသမျိုးနွယ်များစီရင်သွင်းမှုကုစုစော်ထုံးကတော့လက်လက်ကန်တိုက်ပွဲတွေနဲ့ဆန္ဒမှုကုညီတွေလိုအပ်နေတဲ့အချိန်ဒီမှာအခုလိုဆက်သွယ်မှုတွေဖြတ်တောက်လိုက်တဲ့ပေါ်ဆွေးနွေးတယ်လို့ပြောပါတယ်
ဒီမိုကရေစီတွားတဲ့ခက်မှာတော့ဒါလုံးကင်းဖက်တဲ့ပြစ်တော့မဟုတ်ဘူးပေါ့လေနော်တော်တာကကြတော့ဒီမိုကရေစီစင်းနေလည်းမကန့်ညီဘူးကျွန်တော်တို့ကဒီဒီတိုင်းလည်းဆိုတော့တင်းရှင်းနေလည်းပြီးပိုင်ခွင့်ပတ်တာကိုလည်းပြင်ဆင်လိုက်ရင်သူ့ဘောလည်းဒီလိုဆိုကျွန်တော်မြင်နေလေဒီလိုနဲ့ဒါဆင်းရင်အဘောလည်းသူ့ဘောကလည်းလုံးတူတူကျွန်တော်မြင်နေလေ
အခုလိုအင်တာနက်လိုင်းဖြတ်ခေါက်ထားမှုကြောင့်ဒီကတွင်ဆက်ဆက်ရှိလာမယ့်အခြေအနေကိုရခိုင်ပြည်နယ်စုတော်ကနေတဖြင့်ပြင်ပြသွားမယ်လို့လည်းစုတော်ဥက္ကဋ္ဌဦးဆန်ကျော်လှကပြောပါတယ
်ဒီလိုမျိုးနိုင်ငံရေးလူမျိုးရှိတာပေါ့အဲ့လိုကိုယ်ရှင်ရှိခြင်းမူကားဆိုတော့ဘောလာဘောကတော့ပြောင်းလဲဆက်တည်ခုလာကြအဲ့လိုဆက်ဖြစ်ကြည့်ကြပြီအင်တာနက်လိုင်းကိုတကယ်တမ်းအဲ့ဒီလိုကျွန်တော်တို့ဆက်တော်ခေါ်တော့ကျွန်တော်တို့တောက်စီရမှာပေါ့ဘာမလို့ဖို့တော့ကျွန်တော်တို့ကတရားမပြောရပါဘူ
းတချင်းထဲမှာပဲရခိုင်ပြည်နယ်မှာစိုက်ပွဲတွေဆက်လက်ဖြစ်ပွားနေရမှာဒီကနေ့မနေ့မှာတော့ဒီခိုင်ပြည်နယ်စစ်တွေမျိုးစက်ရိုးကြချောင်းမှာညံ့နာထားတဲ့တပ်မတော်ရေတပ်တင်မောတင်ပြစ်ခတ်တိုက်ခိုက်ခံရတယ်လို့တပ်မတော်သတင်းမှကြံကြားရေးဖွဲ့တွင်မှဘုံမှုချုပ်စော်မင်းထွန်းကပြည်ဝေးကိုပြောပါတယ
်စစ်တွေကကျွန်တော်စက်ရိုးကြချောင်းအဝမှာကြောက်ချထားတယ်ကျွန်တော်တပ်မတော်ကြီးသာဖဲတမောတင်ကိုဒီကြံတော်တော်နဲ့လက်တုံးတော်ကြီးဆွဲလာတာကျောက်ကွန်မြူနတီကရှော့တိုက်ထုံးနဲ့လာဖြစ်ပါလားရှိတယ်။ဒီတင်မောကအီးကဲကလေးတွေကစစ်ပြထားတဲ့တမောပေါ့။ဒီကနေ့ရှိရယ်ဘယ်လိုစစ်ပြီးဒီထိခိုက်မှုရှိ
တယ်။ဒီစိုက်ဆံမှုကြောင့်တမတော်ရင်ရင်ကိုယ်စားပိုင်အနေနဲ့ထိခိုက်ပျက်စီးသွားပြီးစစ်တွေတချို့ထိခိုက်မှုရှိခဲ့တယ်လို့သူကဆိုပါတယ်။ကလကညှဝနေစိုက်ရိုးကြချောင်းမှာညှနာထားတဲ့ဒီသက်ပိုင်ဆွဲတင်မောတစီစိုက်ဆက်ခံရပြီးတမတော်ကလည်းလက်နဲ့ကြီးတဲ့ကိစ္စမှုတွေရှိခဲ့တယ်လို့အနောက်တကားလေကြာကူညီဆက်ဆောင်ရေးဖွဲ့ကောင်းဆောင်စစ်တွေမြုပ်ကန်ဦးအောင်သေးကပြောပါတယ
်။ဒီနေ့မနေ့ပတ်ပေါ်တော့ကလကညှအဝလည်းတရားရင်နာမှာရေသေးစကန့်ရှိတယ်။ဟိုရေတင်မောတွေပါလို့ရှိတယ်လေ။ရေသေးတင်မောကိုပြေခက်ခံရတဲ့ဒီတဲ့ကနေလို့ပြန်ပစ်လို့ဒီမှာရော်သေးမှာတော့လက်နဲ့ကြီးကြီးရတယ်ပါလို့ကြားတဲ့အင်တွေလည်းရှိတယ်။ကြီးတော့ရော်လို့ခေါ်တယ်အဲ့ရော်အဲ့တော့မလဲပိုင်းတော့ဒီ interesting office ကိုစတာတော့ကျွန်တော်ကြားနေရ
ပြီကြာ။ဒီကနေ့ကျင်းကစစ်စင်ကြီးတွေတွင်အရသာတည်ဆုံမှုတွေဖန်စီမှုတွေပါဝင်လူခွေရေးချိုးဖောက်မှုတွေကျူးလွန်နေကြဆွတ်ဆွဲခံနေရတဲ့မြန်မာစစ်တပ်ကတော့လုံခြုံရေးလိုအပ်ချက်များတုတ်ပြန်ဆင်ရွက်ရမှာဥပဒေနဲ့ညီဆောင်ရွက်နေကြ။ဒီကနေ့နေပြည်တော်မှာရှင်းပါတဲ့သတင်းစာရှင်းလင်းပွဲတွင်ကောက်ွယ်ပြောဆိုသွားပါတယ်ခင်ဗျာ။